မေရိကန်ပြည်ထောင်စုမှာတရားမဝင်ရောက်ရှိနေထိုင်နေကြသူတွေကို၈နှစ်အတွင်းတရားဝင်အမြဲတမ်းနေထိုင်သူတွေအဖြစ်ခွင့်ပြုပေးမဲ့လူဝင်မှုကြီးကြပ်ရေးအစီအစဉ်တစ်ခုကိုအမေရိကန်သမ္မတရဲ့အင်ဗျူတော်ကရေးဆွဲနေတယ်လို့ထင်ရှားတဲ့သတင်းစာကြီးတစ်စောင်ကဖော်ပြလိုက်ပါတယ်။အစ်စ်ရေးဆွဲနေတဲ့အစီအစဉ်တစ်ခုအတည်ပြုချက်ရမယ်ဆိုရင်အမေရိကန်နိုင်ငံမှာတရားမဝင်ရောက်ရှိနေထိုင်နေကြသူ၁၁သန်းအနေနဲ့တရားဝင်နေထိုင်ခွင့်ဗီဇာလျှောက်ထားခွင့်ပြုမှာဖြစ်တဲ့အကြောင်းစနေနေ့နောက်ပိုင်းမှာထုတ်ဝေတဲ့ USA Today သတင်းစာမှာရေးသားထားပါတယ်။အတည်ပြုချက်ရခဲ့မယ်ဆိုရင်အဲ့ဒီသူတွေရဲ့ပြပမှာနေထိုင်နေကြတဲ့ဇနီးခင်မွန်းတွေမိသားစုအပါအဝင်ကလေးတွေကိုပါတရားဝင်ထည့်သွင်းလျှောက်ထားနိုင်ခွင့်ပြုပေးလိမ့်မယ်လို့ဖော်ပြထားပါတယ်။အင်ဗျူတော်ကရေးဆွဲနေတဲ့အစီအစဉ်သစ်အရတရားမဝင်နေထိုင်သူတွေအနေနဲ့ရာဇဝဲမှုနောက်ကျောင်းရာဇဝင်းစစ်ဆေးခံရမှာဖြစ်တယ်လို့ဇီဝတက်တေကန်အထောက်ထားနဲ့ဗီဇာလျှောက်ထားကပေးသွင်းရမှာဖြစ်တယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုမှာ၄နှစ်စစ်တိုက်နေထိုင်ခွင့်ပြုမှာဖြစ်ပြီးနိုင်ငံရဲ့ပြင်ပကိုအချိန်တိုခရီးသွားလာခွင့်ပြုမှာလည်းဖြစ်တယ်လို့၄နှစ်ပြည့်သွားတဲ့အခါဗီဇာတက်တန်းကိုတိုးပြီးတော့လျှောက်ထားနိုင်ခွင့်ပြုမှာလည်းဖြစ်ပါတယ်။၈နှစ်အတွင်းအင်္ဂလိပ်စာသင်ကြားမယ်၊အမေရိကန်အစိုးရနဲ့နိုင်ငံရဲ့သမိုင်းကိုလေ့လာမယ်၊အခွန်ထမ်းဆောင်မယ်ဆိုရင်နိုင်ငံအတွင်းမှာအမြဲတမ်းနေထိုင်ခွင့်လျှောက်ထားပိုင်ခွင့်ပြုမှာဖြစ်တယ်လို့ USA Today သတင်းစာမှာရေးသားထားပါတယ်ခင်ဗျာ။